Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ22ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line meter 1925 30နဲ့ line meter 140တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတို့ကဒီကနေ့လက်နက်ကြီးနဲ့ပစ်ခတ်ပါတယ်ရိုဟင်ညာရီဌာနေပြန်ပို့ရေးလုပ်ငန်းစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့သဘောတူညီမှုရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရက်ရွှေ့ဆိုင်းလိုက်တယ်ဆိုတဲ့သတင်းမှကြားမှာကတော့
ကျွန်တော်တို့ဘက်ကတက်နိုင်တယ်များစမဲ့ comments လုပ်မယ်လို့ပြောတဲ့ရက်မှာလက်ခံနိုင်ဖို့အတွက်ကျွန်တော်တို့ကတော့ပမာဘက်အနေနဲ့တော့အဖက်ကနေပြီးတော့အသင့်ဖြောင်းလောက်ထားပါရခင်ဗျာ။
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းမှရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့အတိကယုံဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟောပြောပွဲဦးဆောင်ကျင်းပတဲ့သူတွေကိုနိုင်ငံတော်ပုံကမ်းမှုနဲ့တရားစွဲမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့သတင်း27ရာစုပြည်လောင်ကြီးလာခံကျင်းပမဲ့ရက်ရွှေ့ဆိုင်လိုက်တဲ့သတင်းတွေနဲ့အတူကချင်ပြည်နယ်တွင်းကကြောက်စင်ကုမ္ပဏီတစ်ခုမှမြေစာပုံပြိုကျလို့လူသေဆုံးမှုရှိတဲ့သတင်းတွေကိုကြားမှာပါ။ဒုတိယပိုင်းနောက်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတ်တမ်းငင်ထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါဦးရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေကဒီကနေ့တနင်္လာနေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဆီးရီးယားနိုင်ငံအက်ဖရင်ဒေသကကတ်ပြည်သူစစ်တွေအပေါ်စစ်စင်ရေးကအချိန်တိုအတွင်းပြီးဆုံးမယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုနေကြချိန်မှာပဲဖိပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။အက်ဖရင်ရဲ့အနောက်မြောက်ပိုင်းမှာတူရကီတပ်ဖွဲ့တွေနဲ့ဒီကနေ့တိုက်ပွဲဖြစ်တယ်လို့ကတ်ပြည်သူစစ် YPG ဘက်ကလည်းပြောပါတယ်။တူရကီစစ်တပ်ရဲ့အခုထိုးစစ်ကြောင့်တူရကီနိုင်ငံရဲ့အကြမ်းဖက်ခံရမှုအန္တရာယ်ကိုရော့ပါသက်သာစေမယ်လို့ဒုတိယဝန်ကြီးချုပ်ကပြောပါတယ်။အက်ဖရင်ကိုထိန်းချုပ်ထားတဲ့ YPG ပြည်သူစစ်တွေကတူရကီနိုင်ငံတွင်းသဘုံထမှုနဲ့ချိတ်ဆက်မှုရှိတယ်လို့တူရကီအစိုးရကစွပ်စွဲထားတာပါ။ Islamic အစွန်းရောက် IS ကိုချေမှုန်းတဲ့စစ်ပွဲအတွင်းတူရကီရဲ့မိဖက်တွေဖြစ်တဲ့ American NATO တပ်ဖွဲ့တွေအတွေ့ကတ်ပြည်သူစစ်တွေကရေးပါတဲ့မဟာမိတ်ဖြစ်ပါတယ်။တူရကီမြို့တွေတိုက်ခိုက်ခံရမဲ့အရေးကနေကာကွယ်ရေးအတွက်အက်ဖရင်ဒေသတွင်းမှာ30ကီလိုမီတာလုံခြုံရေးအရန်အတားထားရေးရွယ်ပြီးတန်လွင်ခဲ့လို့နာမည်ပေးထားတဲ့အခုစစ်စင်ရေးကိုဆောင်ရွက်တာလို့တူရကီဝန်ကြီးချုပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်မြို့တော်ကာဘူးကအင်တာကွန်တီနန်တယ်ဟိုတယ်ကိုအစိုးရတပ်ဖွဲ့တွေပြန်လည်စီးနင်းသိမ်းယူမှုအတွင်းနိုင်ငံခြားသား14ဦးသေဆုံးခဲ့တာပါဝင်သေဆုံးဒဏ်ရာမှုအတော်များများရှိခဲ့ပါတယ်။ဟိုတယ်ထဲမှာဒါဇင်နဲ့ချီတဲ့သေဆုံးသူရုပ်လောင်းတွေတွေ့ရကြအောင်အခင်းဖြစ်နေရကိုမနေ့တနင်္ဂနွေနေ့ကကိုယ်တိုင်သွားရောက်ခဲ့တဲ့အာဖဂန်သတင်းတောက်တွေကလူမှုကွန်ရက်ဆိုရှယ်မီဒီယာမှာရေးထားကြပါတယ်။ဒီတက်ခိုက်မှုအတွင်းအနည်းဆုံး43ဦးသေဆုံးခဲ့ကြအောင်အာဖဂန်ရဲ့အကြီးဆုံးရုပ်သံဌာနတိုရီယိုနျူးစ်ကခိုင်လုံတဲ့လုံခြုံရေးသတင်းရင်းမြစ်တွေကိုကူကာပြီးဖော်ပြလိုက်ပါတယ်။ Kim Air လေကြောင်းကတော့ဒီတက်ခိုက်မှုအတွင်းလေကြောင်းလိုင်းကလေယာဉ်မှု9ဦးပါဝင်ဝန်ထမ်း10ဦးသေဆုံးခဲ့ကြောင်းပြောပါတယ်။ဒီထဲမှာဗနီဇွဲလာနိုင်ငံသား2ဦးနဲ့ယူကရိန်းနိုင်ငံသား6ဦးလည်းပါဝင်ပါတယ်။တိုက်ခဲ့သူ6ဦးတို့ကတော့14နာရီနီးပါးကြာစီးနင်းမှုအတွင်းကိုယ်တိုင်ဖောက်ခွဲလိုက်တာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ကြပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့ဒီတိုက်ခိုက်မှုကိုရှုံချပြောဆိုလိုက်ပြီးတိုက်ခဲ့ခံရသူတွေရဲ့မိသားစုတွေနဲ့အတူထပ်တူဝမ်းနဲ့ချီးကျူးရပါကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆွေးရလုပ်ငန်းတွေရှင်းနာထားရတာကိုအဆုံးသတ်ရေးဒီကနေ့တနင်္လာနေ့နေကင်းပိုင်းမှာမဲခွဲဖို့အထက်လွှတ်တော်အများစုခေါင်းဆောင်မစ်မက်ကနဲကစီစဉ်ထားပါတယ်။အဆိုရအသုံးစရိတ်ကိုအနည်းဆုံးနောက်သတင်းသုံးဖက်ပေးရေးအပေါ်လွှတ်တော်အမတ်တွေမဲခွဲကြမှာပါ။အဆိုရလုပ်ငန်းတွေရပ်ဆိုင်းလိုက်ရတဲ့အထိဖြစ်စေခဲ့တဲ့လူဝင်မှုကြီးကြပ်ရေးကိစ္စပြေလည်နိုင်မဲ့နီလန်းရလာရေးပါတီကြီးနှစ်ရက်တိုကလွှတ်တော်ခေါင်းဆောင်တွေရောလွှတ်တော်အမတ်တွေပါမနေ့တနင်္ဂနွေနေ့ကတနေကုန်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဘယ်တိုင်းတာအထိတိုးတက်မှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြည်ထောင်စုအစိုးရအသုံးစရိတ်ကိုအောက်လွှတ်တော်ဘက်ကတော့ပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းကအတည်ပြုပေးထားတာပါ။ဒါပေမဲ့လည်းအထက်လွှတ်တော်ဒီမိုကရက်တစ်ဘက်ကအမေရိကန်ပြည်ထောင်စုကိုကလေးဘွားမှာတရားမဝင်ရောက်ရှိလာကြတဲ့ Dreamers လို့ခေါ်တဲ့လူငယ်တွေကိုထိုင်းနေပြန်ပို့မယ်အရေးကနေကာကွယ်ပေးဖို့တောင်းဆိုနေကြပြီးအစိုးရအသုံးစီအတီးပြုတ်ပေးရေးကိုအခုချိန်ထိညှင်းဆန်ထားပါတယ်။ Republican တွေဘက်ကလည်းအစိုးရလုပ်ငန်းတွေပြန်လည်လဲပတ်မှုမရှိမချင်းလွှဲမှုကြီးကြပ်ရေးကိုမဆွေးနွေးဘူးလို့ပြောဆိုကြပါတယ်။အစိုးရအနေနဲ့အသုံးစီသုံးခွင့်အခွင့်အာဏာမရှိတာကြောင့်မဖြစ်မနေလုပ်ငန်းတချို့ကလွဲလို့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရမှုအပေါ်မှာတော့တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါတယ်ရှင်။
အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တိုင်းရင်းကို2019နှစ်ကုန်ပိုင်းမှာဂျေရုဆလင်ကိုရွှေ့မယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။ရှေ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အစိုးရအနေနဲ့ဂျေရုဆလင်မှာအမေရိကန်တိုင်းရင်းဖွင့်ရေးအစီအစဉ်ကိုပြင်ဆင်မှာဖြစ်ပြီးနောက်နှစ်ကုန်ပိုင်းမှာအမေရိကန်တိုင်းရင်းကိုဖွင့်လင်မယ်လို့ဒုသမ္မတပန့်စ်ကအစ္စရေးနိုင်ငံတယ်လ်ဗီမြို့ကအစ္စရေးလွှတ်တော်နိက္ဆတ်မှာမေကွန်းပြောရမှာအခုလိုထပ်တွင်ပြောဆိုခဲ့တာဖြစ်ပါတယ်ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တဲ့အမေရိကန်တန်ယွန်းကိုတယ်ဗစ်ကနေဂျေရုဆလင်ကိုရှေ့ပြောင်းရေးနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကနဦးပြင်ဆင်ထားဖို့သမ္မတဒေါ်နယ်ထရမ့်ကလည်းညွှန်ကြားထားတယ်လို့ဒုသမ္မတကထုတ်ပြောခဲ့ပါတယ်ဆယ်စုနှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့အမေရိကန်မူဝါဒကနေခွဲထွက်ပြီးအမေရိကန်သမ္မတထရမ့်ကဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်သတ်မှတ်ခဲ့တဲ့အပြီးတယ်ဗစ်ကအမေရိကန်တန်ယွန်းကိုဂျေရုဆလင်ကိုရွှေ့ပြောင်းမယ်လို့ပြောဆိုထားတာပါတန်ယွန်းကိုပြောင်းရွှေ့ရေးကနှစ်နဲ့ချီကြာမြင့်နိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းထုတ်ပြောခဲ့ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုနေရပြန်ပို့မယ်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကရက်ရွှေ့ဆိုင်လိုက်ပါတယ်။မနေ့ပြန်အင်ကာနေမှာစတင်ဖို့အစောပိုင်းကစီစဉ်ထားပေမဲ့ဒီအစီအစဉ်ဘယ်တော့ပြန်ဆနိုင်မလဲဆိုတာကတော့သေချာမသိသေးပါဘူး။ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒီဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားတိတ်မကြခင်ကမှနောက်ဆုံးအဆင့်သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့ကိုယ်နေရပြန်နိုင်ရေးအဓိကထားဆောင်ရွက်နေတဲ့အကြောင်းဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဆိုင်ရာဘင်္ဂလားဒေ့ရှ်မဟာမင်းကြီးအဗ်ဒူခါလန်ကပြောပါတယ်။အကူအညီပေးရေးအဖွဲ့တွေနဲ့ဒုက္ခသည်တွေကတော့အနာပိုင်တွေကသူတို့ကိုအတင်းအကျပ်နေရပြန်ပို့တဲ့အခြေအနေမျိုးဖြစ်မှာကိုစိုးရိမ်နေကြပါတယ်။ဒီအတော်အတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာလည်းပြီးခဲ့တဲ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်မှာရှိတဲ့ဒုက္ခသည်စခတ်တစ်ခုကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တချို့နဲ့ကိုယ်တိုင်တွေ့ဆုံခဲ့ပါတယ်ရှင်
။အမေရိကန်နဲ့ပထဝီနိုင်ငံရေးအရာအမေရိကန်နိုင်ငံအနေနဲ့ပထဝီနိုင်ငံရေးအရာတရုတ်နဲ့ပြိုင်ဆိုင်မှုကိုဦးစားပေးထားတဲ့အမေရိကန်စစ်ထနာချုပ်ပင်ဒဂွန်ရဲ့မဟာဗျူဟာတစ်ကိုချပြလိုက်ပြီးရပိုင်းအတွင်းမှာပဲကာကွယ်ရေးဝန်ကြီးအတွက်တော့ဒီကိစ္စကိုစပြီးအကောင့်ထည့်ဖို့အခွင့်အရေးပေါ်ပေါက်ခဲ့ပါတယ်။ဝန်ကြီးမက်တစ်ဆက်သတင်းတစ်ပတ်ကြာအာရှကီးစဉ်အစအဖြစ်အခုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်နေပြီးဗီယက်နမ်နိုင်ငံကိုလည်းဆက်သွားမှာဖြစ်ပါတယ်။ဒီနှစ်နိုင်ငံစလုံးကတရုတ်ရဲ့နယ်မြေချက်ထွင်လာမှုကိုအံတုနေရတာဖြစ်ပြီးသူတို့ရဲ့စစ်တပ်တွေကိုခင့်မြအောင်လုပ်နေကြတာပါ။ပြီးခဲ့တဲ့တောက်ကြနေတော့ကဝန်ကြီးမက်တစ်ကအမျိုးသားကာကွယ်ရေးမဟာဗျူဟာကိုချပြခဲ့ပါတယ်။အဲ့ဒီအချိန်မှာဆိုရင်အကြမ်းဖက်ဝါဒကိုအာရုံစိုက်ထားမှုကနေတရုတ်နဲ့ရုရှားတို့နဲ့အင်အားကြီးမှုပြိုင်ဆိုင်ရေးဘက်ကိုပြောင်းလဲအာရုံစိုက်ဖို့မဟာဗျူဟာကရည်ရွယ်ထားတယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဂရုခီးစင်မှာတော့တောင်တရုတ်ပင်လယ်ရေးကိုအဓိကထားမှလည်းဖြစ်ပါတယ်။အိန္ဒိချင်းနိုင်ငံတွေနဲ့ပိုင်းတဲ့အငင်းပွားနေတာတွေကိုလစ်လျူရှုပြီးတရုတ်တို့ကတောင်တရုတ်ပင်လယ်ပြင်အတွင်းမှာစစ်ရေးနဲ့တခြားအဆောက်အဦတွေတိစောက်နေတာပါ။နိုင်ငံငယ်တွေကိုလည်းနိုင်ငံကြီးတွေနဲ့တူတန်းတူလေးထားမှဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကထုတ်ပြောထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဘက်ကပယ်ထိန်တပ်ဒုံးချီနဲ့ပြစ်ခတ်မှုကိုအသွင်ယူဖန်တီးပြီးဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုကိုဒီကနေ့တနင်္လာနေ့ဂျပန်နိုင်ငံမြို့တော်တိုကျိုမှာပြုလုပ်တာမှာတော့ရာနဲ့ချီတဲ့လူတွေပါဝင်ခဲ့ကြပါတယ်။အပန်းဖြေပန်းချံတစ်ခုတည်းကနေအတန်ချက်ဆက်နဲ့ဒုံးချီနဲ့ပြစ်ခတ်မှုသတင်းရရှိထားပါတယ်။အဆောက်အအုံတဲ့ဒါမှမဟုတ်လဲမြေအောက် ကိုအေးအေးဆေးဆေးရွှေ့ပြောင်းကြပါလို့ဩဟစ်ခဲ့တာပါ။လူတွေကခိုးလုံရနေရာတွေကိုအေးအေးဆေးဆေးပဲလမ်းလျှောက်သွားကြတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ပြီးခဲ့တဲ့နှစ်ကဒီလိုလေ့ကျင့်မှုမျိုးကိုနိုင်ငံတော်မှာပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတိုကျိုမြို့တော်ကအပန်းဖြေပန်းချန်ထဲမှာလေ့ကျင့်မှုမျိုးကတော့ပထမဆုံးအကျင့်ဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်နဲ့နျူကလ িয়ার ဆန့်တမှုတွေကြောင့်အင်းနီးချင်းတွေအပေါ်စိုးရိမ်မှုတွေဖြစ်စေတာပါ။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဆန့်တမှုတွေလုပ်နေတာမှာဂျပန်နိုင်ငံဘောကကြော်ပြီးဂျပန်ပင်လယ်အနီးကိုဒုံးကျည်ပစ်ခတ်ဆန့်တခဲ့တာလည်းဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာအန်ဒီရဲ့အစီအစဉ်မိတော်ရှင်ပတ်ကွဲနိုင်တဲ့အန်ဒီရဲ့ကြုံနေရတာကြောင့်အနာပိုင်းတွေကသတိပေးချက်တွေထုတ်ပြန်နေပါတယ်။မေယွန်းမိတောင်ပောက်ကွဲမှုဟာနိုင်ပိုင်းရှက်ပိုင်းအတွင်းမှာတောင်ဖြစ်ကောင်းဖြစ်နေတာကြောင့်မိတောင်ဆိုင်ရာပညာရှင်တွေကပောက်ကွဲမှုအန္တရာယ်သတိပေးချက်ကိုအဆင့်၄ကနေအဆင့်၅ကိုတိုးမြှင့်သတ်မှတ်လိုက်ပါတယ်။ဒီမိတောင်ကနေမိခိုးနဲ့ပြာမုံတွေချော်ရည်ဘူးကြောက်ရည်ဘူးတွေထွက်လာနေတာကြောင့်မိတောင်အောက်ခြေမှာရှိတဲ့ချေးရွာတွေမှောင်မိုင်းလာနေပါတယ်။မိတောင်အနီးဝန်းကျင်၅မိုင်ခန့်ပတ်လည်ကိုအန္တရာယ်ရှိတဲ့စုံအဖြစ်တိုးချက်သတ်မှတ်ထားပါတယ်။ထောင်နဲ့ချီတဲ့ချေးရွာသားတွေဟာဒီမိတောင်ရှင်ကနေမိခိုးတွေစထွက်တဲ့အစောပိုင်းအဆင့်ကလေးကသူတို့နေအိမ်တွေကနေဘေးလျော်ကိုရွှေ့ပြောင်းခဲ့ကြပြီးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာမြင်းကလင်းနဲ့မိတောင်ပောက်ကွဲမှုတွေမကြာခဏကြုံရတဲ့ပစိဖိတ်ရံဝန်မိတောင်နဲ့ငလျင်ကျောတွေရှိရာမှာတည်ရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံကာတလန်ဒေသခေါင်းဆောင်ဟောင်းကာလ်ပျူရှ်တမန်ကိုဖမ်းဆီးနိုင်ရေးနိုင်ငံတကာဖမ်းဝရန့်တစ်ခုပြန်ထုတ်ပေးဖို့စပိန်အစိုးရရှေ့နေတွေကတရားရုံးချုပ်ကိုဒီကနေ့တနင်္လာနေ့မှာတောင်းထားပါတယ်။မစ္စတာပျူရှ်တမန်ကဒီကနေ့တနင်္လာနေ့မှာဒိမတ်နိုင်ငံကိုပင်ဟေဂင်တက္ကသိုလ်မှာကာတလိုးနီးယားဒေသအရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့မနေ့ပြန်အင်ကာနေ့မှာတော့ဒိမတ်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီကိစ္စကိုကင်တွယ်နေတဲ့စပိန်တရားရုံးချုပ်တရားသူကြီးပါဘလိုလာရီနာကတော့ဖမ်းမိန်ထုတ်ပေးမပေးရှင်းရှင်းလင်းလင်းမသိရသေးပါဘူး။စပိန်နိုင်ငံကနေကာတလိုးနီးယားဒေသလွတ်လပ်ရေးမဲခွန်းမှုမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတရားစွဲခံရမယ့်အရေးရှောင်ရှားတဲ့အနေနဲ့မစ္စတာဖျူရှ်မန်ကဘယ်လ်ဂျီယံကိုထွက်ပြေးတိမ်းရှောင်နေတာဖြစ်ပြီးသူဘယ်လ်ဂျီယံကနေထွက်ခွာရင်ဖမ်းမိန်ထုတ်မယ်လို့စပိန်ဗဟိုအစိုးရကချိန်ချောက်ထားတာဖြစ်ပါတယ်ရှင
်။တင်လာနေညပဲထိတ်တန့်ရောက်တဲ့တဲ့တွေကိုမှသင်ငင်ထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်လိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်ပဲရောက်နေတဲ့ဒုက္ခသည်တွေ January 23ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့တဘောတူညီမှုရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရက်ရက်ဆိုင်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Riders တင်ဌာနမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံခြားရေးဌာနအရာရှိကတော့ဒီကိစ္စကိုအတည်ပြုဖို့ညှင်းဆိုပါတယ်။အဖြေအစုံကတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ
်။ပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်လက်ခံဖို့နှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။နှစ်နိုင်ငံသဘောတူညီမှုအရာနောက်ပြန်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ပေမဲ့မြန်မာနိုင်ငံဘက်ကပြည်နယ်လက်ခံရေးအပိုင်းတွေမှာပြည်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်မုတ်ပေးရေးအစီအစဉ်ကိုရက်ရွှေ့ဆိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကေဇေရီနဲ့ပြည်နယ်ထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကာလန်ရဲ့ပြောကြားချက်ကိုကိုကပီရိုက်တာသတင်းဌာနမှာဖော်ပြထားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်ပြန်မုတ်ပေးရေးအစီအစဉ်ရက်ရွှေ့ဆိုင်လိုက်ကြောင်းအတည်ပြုဖို့မြန်မာနိုင်ငံနိုင်ငံခြားရေးဌာနကိုမေးမြန်းခဲ့ပေမဲ့အတည်ပြုဖို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ဒုက္ခသည်ပြည်နယ်လက်ခံရေးအပိုင်းတွေမှာလိုအပ်တဲ့ပြည်စင်မှုတွေကိုလှုပ်ထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါရစေ။
ကျွန်တော်တို့ဘက်ကတက်နိုင်တယ်များစမဲ့ comments လုပ်မယ်လို့ပြောတဲ့ရက်မှာလက်ခံနိုင်ဖို့အတွက်ကျွန်တော်တို့ကတော့ပမာဘက်အနေနဲ့တော့ဖက်ဖက်ကနေပြီးတော့အသင့်ဖြောင်းလှုပ်ထားပါရစေခင်ဗျာ။
မြန်မာနိုင်ငံဘက်ကစီစစ်အတည်ပြုပြီးဖြစ်တဲ့ဟိန္ဒူ908ဦးနဲ့မွတ်စလင်ဘာသာဝင်950ကိုဘင်္ဂလားဒေ့ရှ်ဘက်ကစရင်ပို့ထားပြီးဖြစ်တယ်လို့လည်းဦးကျော်မိုးထွန်းကပြောပါရတယ်။အဲ
ဒီလ15ရက်နေ့မှာလုပ်တဲ့ Joint Working Group ရဲ့ပထမအစည်းအဝေးမှာအဲကျွန်တော်တို့ဒီဘက်ကနေပြီးတော့ဟိန္ဒူ908ယောက်စရင်နဲ့ကျွန်တော်တို့ဟိုမွတ်စလင်ဘာသာဝင်အဲ950စရင်ကိုလွှဲအောင်ဆိုပြီးတော့ကျွန်တော်တို့စတယ်ပေါ့နော်တတ်မှတ်တဲ့အချိန်စလို့ရအောင်ဆိုပြီးတော့ပေးထားတာရှိပါတယ်ခင်ဗျာ။သူတို့အနေနဲ့တော့ပြည်တဲ့လူစင်းပေါ်မူတည်ပြီးတော့သူတို့ဟိုစင်းကောက်တာတော့သူတို့ပြန်လုပ်ဖို့တော့ရှိပါမယ်ခင်ဗျာ
။ဒ ဒုက္ခသည်တွေပြည်လည်လက်ခံဖို့မြန်မာအစိုးရဘက်ကအစီအစဉ်ရှိနေကြောင်းတာဝန်ရှိသူတွေကပြောဆိုထားပြီးဖြစ်တယ်လို့သူတို့ကိုယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲမူရင်းကျေးရွာတွေမှာအမြင့်ဆုံးပြည်လည်အခြေချနိုင်ဖို့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စပွင့်လင်းမြင်တာမှုရှိရတဲ့သူတို့သဘောဆန္ဒအလျောက်သာဖြစ်တင်ပြီးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်ကြောင်းနိုင်ငံတကာကတောင်းဆိုနေတာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင်းဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတာပဲဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းစာဟင်းတင်ပြသွားတာပါ။ခုတော့ရခိုင်ပြည်နယ်ကအထက်ကယုံနဲ့ဆိုင်တဲ့တည်နှက်ဖက်ဆဲအောင်မှာမြက်ဦးမြို့မှာဖြစ်ခဲ့တဲ့အထက်ကယုံဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟော်ပြောပွဲကိုဥဆောင်ကျင်းပတဲ့သူတွေကိုနိုင်ငံတော်ပုံကံမှုနဲ့တရားစွဲဆိုမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒီအပေါ်မှာရခိုင်ပြည်သူရမေရဖရဖက်ကဝေဖန်မှုတွေမြင့်တက်နေပြီးအထက်ကယုံဖြစ်စဉ်နဲ့ပတ်သက်လို့အစိုးရမဟုတ်တဲ့တိချားလွှတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းဖို့ရမေရဖရဖက်ကတောင်းဆိုမှုတွေလုပ်လာပါတယ်။ရက်တပ်ဖွဲ့ရဲ့ပြစ်ခတ်မှုကလည်းဥပဒေနဲ့မညီဘူးလို့ထောက်ပြမှုတွေရှိနေတာပါ။ဒီသတင်းကိုတော့ PA မြန်မာပိုင်းကမမေခါကစူးစီးတင်ပြထားပါတယ်။
ဒီကနေ့စစ်တွေအစိုးရရုံးမှာရခိုင်ပြည်နယ်မြောင်းဦးမြို့မှာဖြစ်ခဲ့တဲ့အဓိကယုံဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်အစိုးရဘက်ကရမီရဖရီနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ပုံမှန်ပါပဲ။ပုံပေါ်တွေကိုခုနေနဲ့အရေးယူဆောင်ရွက်ဖို့ဆက်လက်ပြီးရုံးဖက်ကတော့ကျွန်တော်တို့ကအရေးယူဆောင်ရွက်ပါတယ်
။ဒီဟောပြောပွဲကိုစီစဉ်ခဲ့တဲ့ဥဆန်လာပေါ်နဲ့အပေါင်းပါတွေကိုမြောင်းမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးကိုအကြံဖက်ခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုပုံမှန်နဲ့တရားစွဲဆိုသွားမှာဖြစ်ပါတယ်။ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အပေါ်မှာတော့ရခိုင်ပြည်သူရမီရဖရီဘက်ကဝေဖန်မှုတွေမြင့်တက်ခဲ့ပြီးမြို့မီမြို့ဖောင်ဦးမောင်ဦးကတော့အစိုးရမဟုတ်တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ကစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ
်။စောစောစီးစီးဆောင်အဲလိုက်ရှာရင်သာလမ်းကြောင်းများဖွင့်ပေးပြီးတော့တက်ကွန်ထိပ်မှဖြစ်သလားအဲ့လိုမျိုးတွေအဲ့လိုမျိုးရှိပါတယ်ဒါကြောင့်ဒီဟာကိုကောင်းချင်စစ်မဆိုရင်ဒီရသဖက်ကသူတို့နဲ့ဖြစ်နေပါလေငုံမေးဒါကိုပြည်သူလူထုကမြို့သင်္ကဖြစ်ပါမယ်ဒါပါပဲ
လက်ရှိမှာတော့ပရာဟိတာလုံနေတဲ့တမတော်သားဟောင်းတဦးလည်းဖြစ်ခဲ့တဲ့စစ်တွေရမီရဖာဦးအောင်တန်းလွင်ကတော့ရဲတပ်ဖွဲ့ရဲ့အခုလိုပြစ်ခတ်မှုကဥပဒေနဲ့ညီရဲလားလို့မေးခွန်းထုတ်သွားခဲ့ပါတယ
်လူစုကွေလူစုဝေသာပြည်တော်ပြစ်ပြောက်လို့တမလို့ပြင်းနေပြည်သူကိုအကျဉ်းဆက်သမားလိုပုံစံနဲ့ညီနေရှိသည်မိသူမှတာဝန်ရှိတယ်တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုတင်းတင်းထက်ထက်အရေးကိုလွယ်ပါတယ်လက်ရှိဒီဒေသအစိုးရမှတာဝန်ရှိလို့ကျွန်တော်ယူကြည့်ပါတယ်အစိုးရကဘသူ့ကိုဒီလိုပုံစံမျိုးဖြစ်တော့မင်းသိခဲ့တယ်အမေစုပေါ်တော့အရေးကိုလွယ်ပါတယ်
လာမယ့်ဇန်နဝါရီ24ရက်နေ့မှာပြည်ထောင်စုအဆင့်စစ်ဆေးရေးအဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရှိတယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးရဲမှုကြီးအောင်မြင်မိုးကပြောဆိုထားပါတယ်လက်ရှိမှာတော့ဒီဖြစ်စဉ်အတွက်ရခိုင်ပြည်နယ်ဒုတိယရဲတပ်ဖွဲ့မှဦးဆောင်တဲ့အဖွဲ့ကစတင်စုံစမ်းစစ်ဆေးနေတယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါတယ်ဇန်နဝါရီ16ရက်ညကမြောင်းမြုံနယ်နန်းတော်ရွာကမှလုံမဲ့ဟောပြောပွဲခွင့်မပြုလို့မကျေနပ်ရာကနေစပြီးထောင်ချီတဲ့လူစုလူဝေးနဲ့ရဲတပ်ဖွဲ့တွေအကြားရုံရင်ဆန့်ခတ်ဖြစ်စဉ်ဖြစ်ခဲ့တာဖြစ်ပါတယ်ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်အရက်သား9ဦးသေဆုံးခဲ့ပြီး12ဦးဒဏ်ရာရရှိခဲ့ပါတယ်လူစုလူဝေးကစတင်တိုက်ခိုက်တာမို့ရဲတပ်ဖွဲ့ဝင်20ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။ပြည်내အစိုးရကတိတ်ဆုံသွားတဲ့မိသားစုတွေအတွက်နစ်နာကြေးကျပ်5သိန်းစီထောက်ပံ့ပေးအပ်ခဲ့ပေမဲ့တိတ်ဆုံသွားသူတွေရဲ့မိသားစုဝင်တွေကဒါကိုလက်မခံပဲပြန်ပေးခဲ့ကြပါတယ်။မြောင်းဦးအရေးခင်နဲ့ဆက်နေပြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဦးဝေဟင်အောင်တို့ကိုမတရားအတင်းဆက်သွယ်မှုပုံမှန်71နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါလို့နဲ့အမှုဖွင့်ထားပြီးနိုင်ငံတော်တစ္ဆာဖောက်ပုံကံမှုပုံမှန်12နဲ့ပါထပ်ပြီးတရားစွဲသွားဖို့ရှိတယ်လို့ရခိုင်အစိုးရဘက်ကထုတ်ပြန်ပြောဆိုထားပါတယ်လက်ရှိမြောင်းဦးအရေးခင်ကင်တွယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့တရားဥပဒေအတိုင်းဆောင်ရွက်တာသာဖြစ်တယ်လို့ပြောဆိုလိုက်တဲ့ရခိုင်ဝန်ကြီးချုပ်ကတော့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းပေးဖို့ပြည်သူတွေတောင်းဆိုမှုကိုပြည်အောင်စုကိုတင်ပြပေးသွားမယ်လို့ဆိုပါတယ်ရာဇသက်ကြီးဥပဒေပုံမှန်12မှာပုံမှန်ကွဲနှစ်ခုပါဝင်ပြီးပြည်တွင်းမှာဖြစ်စီပြည်ပမှာဖြစ်စီနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုကိုကျူးလွန်ခဲ့ပဲဆိုရင်တေရန်ဖြစ်စီတသက်တကြွန်ပို့တန်ဖြစ်စီချမှတ်ခံရမယ်လို့ပြဋ္ဌာန်းထားတာမို့ပွဲစီစဉ်သူတွေကပါဒီဥပဒေနဲ့တရားစွဲတာဟာမတရားဘူးလို့တုံ့တက်နေတာတွေရှိနေပါတယ်ရှင်
မမေခသတင်းပေးပို့တော်တာပါရှင်ခုတော့ပြည်တော်စုငင်းညာရေးဆိုင်ရာသတင်းဖက်ဆက်ရအောင်ပါဇန်နဝါရီလကောင်ပိုင်းမှာကျင်းပဖို့ပြင်ဆင်ထားတဲ့တတိယအကြိမ်23ရာစုပင်လုံညီလာခံကိုရွှေ့ဆိုင်းလိုက်ပြီးလို့ပြည်တော်စုငင်းညာရေးကော်မရှင်တာဝန်ရှိသူတွေကပြောပါရယ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကန့်ကွက်တောင်းဆိုချက်အရအခုလိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ဒီအခြေအနေကိုတော့ကိုညာဝင်းအောင်ကပြောပြထားပါရယ်ရှင
်တတိယအကြိမ်မြောက်23ရာစုပင်လုံညီလာခံကိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပဖို့ပြင်ဆင်ထားပေမဲ့အခုတော့ဖေဖော်ဝါရီလတည်းကျင်းပနိုင်ဖို့ရွှေ့ဆိုင်းလိုက်ပြီဖြစ်ကြောင်းပြည်ထောင်စုငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါရယ် NCA မှာလက်မှတ်ထိုးထားတဲ့လက်နက်ကင်အဖွဲ့တွေနဲ့တပ်မတော်တို့ကြားညှိနှိုင်းဖို့ကြံနေသေးတဲ့အချက်တွေကြောင့်ရော UNFC အဖွဲ့ဝင်တွေ NCA မှာလက်မှတ်ထိုးပြီးပင်လုံညီလာခံတက်နိုင်ရေးညှိနှိုင်းနေရတာကြောင့်တတိယအကြိမ်23ရာစုပင်လုံကိုရက်ရွှေ့ဆိုင်းရတာဖြစ်ကြောင်းဦးအောင်စိုးကပြောပါရယ်
UNFC ဘက်ကလည်းကျွန်တော်တို့ကလက်မှတ်ထိုးနိုင်အောင်ကြိုးစားနေတော့ဇန်နဝါရီလကမှန်းထားပေမဲ့အခုအခြေအနေနဲ့ဆိုရင်ဒီဇန်နဝါရီလတည်းမှမလုပ်နိုင်တဲ့အခြေအနေသာဖြစ်တာပေါ့ဗျာ။ဖေဖော်ဝါရီလတည်းရောက်သွားမှာပါ။အခုပြည်တော်ရှင်းနိုင်ငံရေးရှင်းလင်းပွဲတွေလုပ်တော့ဒီတနေ့ကတက်မတော်တည်င်းကရှင်းလင်းပွဲလုပ်တော့အခြေအနေစာချုပ်ဓမ္မကဘယ်လိုဘယ်လိုဒီလိုသဘောတူထားတယ်အဲ့ဒီအခြေအနေတိုင်းနဲ့ညှိနှိုင်းရမှာပေါ့ဗျာ
။ဖေဖော်ဝါရီလထဲမှာပင်လုံညီလာခံကိုကျင်းပဖို့ရက်ရွှေဆိုင်းလိုက်ပေမဲ့ဘယ်ရက်မှကျင်းပမလဲဆိုတာကိုရက်အတိအကျသတ်မှတ်နိုင်ခြင်းမရှိသေးဘူးလို့ဦးအောင်စိုးကပြောပါရယ်။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲနဲ့လူမှုတွေ့ဆုံပွဲတွေပြည်ပင်ခံရတဲ့အခြေအနေတွေကြောင့်23ရာစုပင်လုံညီလာခံကျင်းပမဲ့ရက်ရွှေဆိုင်ပေးဖို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကတက်မတော်နဲ့အစိုးရကိုတိုက်တွန်းထားကြောင်းအပြည့်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကရှင်းပြပါတယ
်အထူးသဖြင့်ဒီတိုင်းသားလက်နက်ကိုင်တွန်လိုင်းအဖွဲ့ကြီးတွေကတော့မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးဆိုလို့ရှိရင်တော့ကြံတဲ့ဒီမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲအကျိုးမှာပြုလုပ်တဲ့လူမှုတွေ့ဆုံဆွေးနွေးပွဲတွေဟာအလိုလိုပါဝင်ခွင့်ရှိပြီသားလုပ်ခွင့်ရှိပြီသားလို့ကျွန်တော်တို့ကဒီလိုနားလည်သဘောပေါက်တယ်။သို့တော်လည်းပဲဒီတမရော်ဘက်ကတော့ဒီလူသားချင်းနိုင်ငံဆွေးနွေးပွဲကို link key မှာထုတ်တယ်ဆိုလို့ရှိရင် link key တနေရာမှာပဲလောက်အောင်ပဲ channel နေရာတွေမှာဆွေးနွေးပွဲတွေအလုပ်ဆောင်မလို့ဆိုတဲ့အခြေခံသဘောထားပြီးတော့ရှိတယ်။ဒါကတော့ကျွန်တော်တို့ NCA ကို account ပေါ်တဲ့အခါမှာအချင်းကြာလာတဲ့အခါကျတော့နားလည်မှုတွေ NCA ပေါ်မှာအတိတ်ပဲဖွင့်ဆိုမှုတွေကတစ်ဖက်နဲ့တစ်ဖက်မတူညီတာဖြစ်လာတာဖြစ်ပါတယ်။ဒါတွေကတော့ကျွန်တော်ညှိနှိုင်းကြရမှာ
နိုင်ငံရေးဆွေးနွေးပွဲနဲ့လူမှုတွေ့ဆုံပွဲပြည်ပင်ခံရတဲ့အခြေအနေတွေပေါ်မှတ်ချက်မပေးခြင်းပေမဲ့ဒါတွေဟာ NCA အပြည့်အစုံစာချုပ်ကိုအတူတကွရေးဆွဲခဲ့ကြတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားအကြေလည်ညှိနှိုင်းဖို့လိုတယ်လို့ PC အဖွဲ့ဝင်ဦးအောင်စိုးကပြောပါရယ်
ကျွန်တော်တို့က27ခုလုံးလက်မှတ်ထိုးနေအောင်ဒီကိစ္စကြီးနေတိုင်းစူးစမ်းနေပါလေရ
တကယ်တော့27ရာစုပင်လုံညီလာခံမှာအပြည့်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ကြားတင်တယ်လို့ PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတိုက်တွန်းပါတယ်
ပရမပင်လုံစီရောမှာတက်ရောက်တော့ကတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေလက်မှတ်ထိုးတဲ့လူရောမထိုးတဲ့လူရောကျွန်တော်တို့ဒီညီလာခံကုသလေများလို့မတတ်မှတ်ပဲနဲ့အားလုံးအဆင့်တူပါလေညီလာခံတက်ရောက်သူများဆိုတဲ့အဆင့်ထားပြီးတော့မှကျွန်တော်တို့ဒန်းသူတက်ရောက်ခဲ့ကြပါတယ်အဲ့လိုရောက်ဖို့လည်းကျွန်တော်စူးစမ်းခဲ့တာဖြစ်ပါတယ်ဆိုတော့အခုလာမယ့်တတိယပင်လုံစီရောမှာလည်းပဲညီနောင်တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေအားလုံးဒါတက်ရောက်နိုင်ဖို့ပါဝင်ဖို့လည်းကျွန်တော်တို့ဒါကျွန်တော်ဆန္ဒတွေပြင်ပြပါတယ်
ကန္တပိမင်းရင်ခံရတဲ့လူမှုတွေ့ဆုံပွဲတွေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအကောင့်ထဲပေါ်နိုင်မှသာ27ရာစုပင်လုံညီလာခံဆက်လက်ကျင်းပရေးကိုသဘောတူပူးပေါင်းဆောင်ရွက်သွားမယ်လို့ NCA အပြည့်ရရှစ်ဖွဲ့ကဇန်နဝါရီ17ရက်နဲ့12ရက်နှစ်ရက်ကြာထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်တဲ့ညီညာရေးလုပ်ငန်းစဉ်အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ကြေညာထားပါတယ်27ရာစုပင်လုံညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူထားကြပြီးပထမဆုံးအကြိမ်ညီလာခံကို2016စက်တင်ဘာလမှာတစ်ကြိမ်ဒုတိယအကြိမ်ညီလာခံကိုတော့2019မေလထဲမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပါရှင်။VOA မြန်မာပိုင်းစီစဉ်တွေကို line to meter 1925 30တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကချင်ပြည်နယ်ရင်းမြေစာပုံပြိုကျတဲ့သတင်းဖက်ဆက်ပါမယ်။ကချင်ပြည်နယ်လုံခင်ကျေးရွာအုပ်စုဂရေကျေးရွာအနီးကြောက်စင်းကုမ္ပဏီတစ်ခုမှာကျင်းနှင်းကိုချထားတဲ့တိုင်းမြေစာပုံကြီးပြိုကျတဲ့အတွက်ကုမ္ပဏီဝန်ထမ်းတွေအပါအဝင်လူ9ဦးထက်မနည်းသေဆုံးသွားတယ်လို့ဆိုပါတယ်။အပြည့်အစုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်လုံခင်ကျေးရွာအုပ်စုဂရေကျေးရွာအနီးမှာရှိတဲ့မြေစာပုံပြိုကျတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။ဒါဟာကြောက်စင်းတူဖို့တဲ့ကုမ္ပဏီတွေဟာကြောက်မြတ်ဥပဒေမှာပါတဲ့အတိုင်းလိုက်နာမှုတွေအားနေတာကြောင့်ဖြစ်ရတယ်လို့စွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ပဲလူသေးဆုံးမှုတွေဖြစ်ခဲ့ရတယ်ဆိုပြီးဖားကန့်မြို့ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလှဆိုင်ကပြောပါတယ်
။မ
ေပြိုတဲ့သဘောပါပဲ။ဒီရတလောက်ကတော့ပေါ့နော်ဒါမနေ့ကကျွန်တော်ကုမ္ပဏီတာဝန်ရှိသူပုဂ္ဂိုလ်တွေနဲ့တွေ့လိုက်တယ်။ပြီးတော့အဲသူကုမ္ပဏီကဝန်ထမ်း၄ဦးပေါ့နော်။အဲသူကုမ္ပဏီကဝန်ထမ်း၄ဦး။နောက်အရက်ထဲမှာကျွန်တော်တီးလိုက်ရတော့၃ဦးပေါ့။အဲ့လောက်ပဲကြားတယ်ခင်ဗျာ၇ဦးတော့ပေါ့နော်။အဲလောလောဆယ်တင်းရတဲ့အနေထားကတော့၇ဦးတင်းရတဲ့ဥစ္စာ၇ဦးစလုံးကတော့သူကတွေ့နေပြီပေါ့နော
်။
အလောင်းနေပေါ့နော်။အလောင်းနေဟုတ်ကဲ
့။အမှန်တော့ကြောင်မြတ်ဥပဒေတဲကနီးဥပဒေရှိမှဆိုရင်ကျောက်စိမ့်တူးပေါ်တဲ့ကုမ္ပဏီတွေလုတ်ွက်ရထားတဲ့သူတွေလိုက်နိုင်ရမယ့်ဥပဒေတွေပါဝင်တာပါဒီထဲမှာဘလို့တူးပေါ်ရတဲ့ဧရိယာလိုက်ဆက်ရန်နေရအသုံးပြုရမယ့်အရေးအတွက်တွေမြေစာပုံကိုဘလောက်အမြင့်တီပဲပုံရမယ်ဆိုတာတွေနဲ့မိုင်းခွဲတဲ့အခါမှာလဲဘလောက်အတိုင်းတာတီပဲအသုံးပြုရမယ်ဆိုတာတွေယရနာတူးပေါ်ဝင်ရထားတဲ့ကုမ္ပဏီတွေရဲ့လုတ်ွက်တွေမှာလူသေးဆုံးမှုတွေဖြစ်ခဲ့ရင်လဲတာဝန်ယူရမယ့်အချက်လက်တွေလဲပါဝင်တာပါဒီအချက်တွေကိုလိုက်နာမှုတွေအားနည်းတာကြောင့်အခုလိုဖြစ်ရက်တွေဖြစ်ပေါ်ရတယ်လို့လည်းပြည်내လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်လက်ရှိဖြစ်ပွားပုံနဲ့ပတ်သက်ပြီးပြောပြခဲ့ရမှာတော့
အဲတာတူးတယ်လို့ပြောလို့လည်းရတယ်ဒါပေမဲ့တာလို့ပြောပြမယ်လေသူတို့ကကျွန်တော်ဒေတာခေါ်ဆိုတော့သူကတိုင်ကြိုင်လို့ခေါ်တော့တိုင်ကြိုင်ခေါ်တာပေါ့သူကဟိုဘက်ရှင်းနဲ့ဒီဘက်ရှင်းကြားမှာသူကရှားထားတယ်ဒါပေမဲ့တစ်ဖက်ရှင်းကကြတော့အထက်နဲ့အောက်ပေါ့ဗျာကျွန်တော်ပြောမှဆိုရင်အထက်ဘက်အချမ်းကရှင်းကကြတော့သူကလုံငါမလုံတော့တဲ့အချိန်မှာအဲ့အထက်ဘက်ရှင်းမှာသူတို့ကမြေစာဖို့တာပေါ့နော်သူတို့ဆွန့်ပြစ်တဲ့မြေစာတွေဖို့တာဆွန့်ပြစ်တဲ့မြေစာဖို့ပြီးမှအဲ့ဒီပေါ်မှာဆွန့်ပြစ်မြေစာဖို့ပြီးတာနဲ့အဲ့ဒီပေါ်မှာကားတွေကဖြတ်တန်းသွားလာတာပေါ့ကားတွေဖြတ်တန်းသွားလာတယ်အဲ့ရှင်းနဲ့ရှင်းကြားမှာသူကပေါ့နော်တတိုင်းကြီးလုံးနဲ့အဲ့ဒါကကြောက်ကြောခုံကြီးပေါ့သူကပေ30လောက်ရှိတယ်အကျယ်ကအမြင့်ကကြတော့ပေ50လောက်ပေါ့နော်ခြေကကြတော့ပေ100လောက်ရှိတာပေါ့အဲ့ဒီပေါ်မှာသူတို့ကအဲ့ရှင်းနဲ့ရှင်းကြားအဲ့ဒါကြီးကချထားတယ်အဲ့ချထားတဲ့အချိန်ကျတော့အဲ့ရဘေးမှာသူတို့ကဟိုပေါ့မြေပြပို့လိုက်တယ်အထက်ကနေရာကိုမြေပို့လိုက်တယ်မြေပို့ပြီးမှအဲ့ဒီပေါ်မှာသူတို့တခြားမှာလုတ်တဲ့ကျင်းနေတခြားနေရာကလုတ်တဲ့ကျင်းနေအဲ့ကမြေစာပြတဲ့ယင်တွေကအဲ့လမ်းကြောင်းမှာဖြတ်တန်းသွားလာနေတာပေါ့နော်သူကကျင်းဟောင်းဆိုတဲ့အချိန်ကျတော့အောက်မှာသူကရေတွေအောင်းထားတဲ့အနေအထားမျိုးရှိမယ်အကြီးလဲအောင်းထားတဲ့နောက်ဒီအပေါ်ကမြေစာပြန်ပို့လိုက်တဲ့အချိန်ကျတော့အပေါ်မှာမြေတူးကြီးပဲဖြစ်နေတဲ့အချိန်ကျတော့နောက်အဲ့မှာဖိအားတော်တော်များသွားတယ်နဲ့တူပါတယ်ကားတွေကအဲ24နာရီသူကဖြတ်တန်းသွားလာနေတယ်ဆိုတဲ့အချိန်ကျတော့ပြီးတော့ကားကလည်းသူကအဲတန်90ကျော်လောက်ထိကိုရှိတဲ့အဲကားကြီးတွေပေါ့နော်မြေစာတွေသွားလာတဲ့အချိန်ကျတော့အဲ့ဒီရဲ့အဲဖိအားကိုသူတို့မနိုင်တဲ့အတွက်ကြောင့်လို့အတော့ဆူကြီးအဲ့တတိုင်းကြီးကအဲကျိုးသွားမှဒီအောက်ဘက်မှာရှိတဲ့ကျင်းထဲကိုတခါလဲလဲပြိုသွားတဲ့အနေအထားမြင်ရတာပေါ့နော
်အခုလိုမျိုးမကြာခဏမြေစာပုံပြိုကျပြီးလူသေးဆုံးမှုတွေကုမ္ပဏီတွေကဆက်ရင်းရတွေအလွန်ကျွံသုံးပြီးတူးဖော်နေမှုတွေကိုညှော်နှဲအောင်လုပ်ဖို့ကပြည်တော်စုအစိုးရကထိန်းကြောင်းမှသာရနိုင်မယ်ဖြစ်တယ်လို့လည်းပြောပါတယ်ကချင်ပြည်နယ်ထဲမှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပြီးပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးတာတွေလည်းဖြစ်ခဲ့ရတာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီးကမ်းမဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရတဲ့အနေနဲ့စည်းကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ကတည်းကတောင်းဆိုခဲ့ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆက်မြန်းနာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆက်မြန်းနာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 1925 30နဲ့ line လာ meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလောအစီအစဉ်ဖြင့် blogger တွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ခြင်းဆိုတာဂုဏ်ပကာသနာတစ်ခုအတွက်ပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့
American တမရစစ်တူနာပြုတ်တက်ခွဲကတက်ကြကြီး L ခွန်ဘူးကသူယုံကြည်ရအစီအစဉ်မှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံအတွင်းအစိုးရတာဝန်ရှိသူတွေကဥဆောင်ပြီးတော့2019ခုနှစ်နှစ်ကုန်ပိုင်းမှာပဲစားပွဲတွေကျင်းပခဲ့တာကိုကန့်ကွက်ကြောင်းမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းကဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကပဲတွေကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံရဲ့မူဝါဒအပြောင်းလဲကြောင်း2019ခုနှစ်အတွင်းမြန်မာနိုင်ငံကနေပဲဝယ်ယူမှုရပ်ဆိုင်းလိုက်ပြီးတဲ့နောက်ပဲစားပွဲတော်တွေကိုရန်ကုန်မြို့အပါအဝင်မြို့ကြီးတွေမှာကျင်းပခဲ့ကြတာပါ။ပေးစားပွဲတော်ကံကြွေရခြင်းအကြောင်းမြန်မာနိုင်ငံစားသုံးသူကကွေရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းမှတ်ရစီပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံကနေပုံမှန်တင်ပို့နေကြဖြစ်တဲ့ပဲစင်ကုန်မှတ်ပဲပဲဒီစိန်စတဲ့ပဲမျိုးစုံကိုအိန္ဒိယကဝယ်ယူမှုရပ်ဆိုင်းလိုက်တာကြောင့်မြန်မာနိုင်ငံကစားသုံးသူတွေအကြားမှာပဲပိုစားလာပြီးတောင်သူတွေအတွက်လည်းအဆင်ပြေအောင်ဆိုတဲ့ရွေချက်နဲ့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေကဥဆောင်ပြီးပဲစားပွဲတော်တွေကိုကျင်းပခဲ့ကြတာပါ။ဒါပေမဲ့ပဲတွေကိုစိုက်တဲ့နေရာမှာပိုးတက်ဆေးတွေအလွန်ကျွံသုံးဆွဲမှုတွေရှိနေတာကြောင့်လူမှုကျန်းမာရေးကိုထိခိုက်မှာစိုးရင်ရတဲ့အတွက်အဲ့ဒီပဲစားပွဲတော်တွေကိုကန့်ကွက်ကြောင်းမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကပြောပါတယ
်။အခုမှကျွန်တော်တို့ကဒီပဲစားပွဲတော်ကိုကန့်ကွက်တာပေါ့အရင်ကျသားစားပွဲတော်တို့ကတော့တို့ကဒီလိုပဲဘယ်လိုခေါ်မလဲတို့ကဟို H1N1 ဟို H1N1 လားအဲ့ဒါတွေပေါ့ဘာညာဆိုတော့အဲ့ဒါတွေတော့ကျွန်တော်တို့ဒီတိုင်းကြည့်နေခဲ့တာပေါ့နော
်ဟုတ်ကဲ
့အခုကတော့ကျွန်တော်တို့ကပဲဒီမှာလည်းဗမာပြည်မှာကစဆိုင်ကလေးကပိုးသက်စီချမ်းတယ်လေအဲ့တော့နောက်ပြီးတော့တခါတိုးလောင်တဲ့အခါကျတော့လေဒီပိုးသက်စီချမ်းတဲ့အခါကျတော့ဓာတ်ကြွေးနေရမလို့အဖဲနဲ့ဟိုတမတ်ထားတဲ့ပမာဏတွေများနေတာပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းဒီသားတောင်းသူတွေမှာဘုဒ္ဓဆေတ္တချင်းအန္တရာယ်ကိုစိုးရိမ်နေတဲ့အတွက်ဒါကျွန်တော်တို့ကတော့ဒီတခါတရားဝင်ကန့်ကွက်တာပေါ့ကျေသာသာပွဲတော်တို့ကလည်းတော့ကျွန်တော်တို့ကမှလည်းဓာတ်ပွဲကမရှိတဲ့အခါကျတော့ဆရာဒီကျင့်ငတ်တွေမှာဒီပိုးမွားတွေမှာရှိတာမရှိတာမသိတဲ့အတွက်ကျွန်တော်တို့ကဒါကန့်ကွက်တာတွေပါလေမလုပ်ပါဘူး
တကယ်တော့ပြည်တွင်းစားသုံးမှုနှုန်းမြင့်လာအောင်ကျန်းမာရေးနဲ့ညီညွတ်တဲ့ပဲတွေထုတ်လုပ်နိုင်ရေးနဲ့လူမှုပညာပေးလုပ်ငန်းတွေကိုတာဝန်ရှိသူတွေအနေနဲ့ဦးစားပေးလှူဆောင်သင့်တယ်လို့လည်းဥပအုပ်ခိုင်ကပြောပါတယ်
။ဒီနည်းနဲ့လှူတာကလည်းကျွန်တော်တို့ကစီးပီးတို့နဲ့ကုတာပဲ။ရေချင်းမှာသူတို့လှုပ်တင်တာကဟာလာဒီပဲတွေကိုမလိုဘဲပိုးသတ်ခြင်းမကောင်းဘူး။ဟာလာအော်ဂဲနစ်ဆိုင်ယူနီတွေတဘာဝနည်းတွေနဲ့ဆိုင်ယူဖို့ဒီတူလောင်တဲ့နေရာမှာလည်းတဘာဝနည်းတွေနဲ့တူလောင်တာတွေတို့လောင်းမှုသင်တန်းဒါမိခင်ရတွေသင်တန်းတွေတောင်းသူတွေကိုပညာပေးဖို့တွေဒါရေရှည်အကျိုးစီးပွားအတွက်လုပ်ရမှာပေါ့နော်ဒါမှလည်းဂျပန်တို့ဥရောပတို့ဈေးကွက်တွေမှာဈေးကောင်းရနိုင်မယ်ထိုးပေါက်နိုင်မယ်ပေါ့အဲ့တော့ကျွန်တော်တို့ကအဲ့လိုအကြံပြုပြီးတော့ဟာလာဒီဒေသပွဲတော်တွေလုပ်တော့ဂျပန်ကိုကျွန်တော်တို့ကဒါဟာလာကန့်ကွက်တာပါအ
ိန္ဒိယမှာပြည်တွင်းထွက်ပဲအရေးအတွက်နဲ့စားသုံးသူရဲ့လိုအပ်ချက်အချို့အစားမျှတမှုရှိနေတဲ့အတွက်မြန်မာနိုင်ငံဘက်ကပဲတွေဝယ်ယူမှုကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်
ဘူက ကအိန္ဒိယမော်ရတဲ့အကြောင်းရတော့ဒီလိုပါသူတို့ကလည်းအိန္ဒိယဘူဟာရပြောင်းလဲလိုက်တယ်ဆိုတာကသူတို့နိုင်ငံမှာကလက်သေးတွေကိုအခုတိုက်လာကြတယ်ပေါ့နော်သူတို့ဈာတဲ့ပဲတွေကိုတိုက်လာတဲ့အခါကျသူတို့ကလည်းသူတို့ရဲ့အိန္ဒိယကသူတို့ပဲဆိုင်ဆောင်လူတွေရဲ့အကျိုးစီးပွားကိုကာကွယ်တဲ့အနေနဲ့ဒီကန့်တလိုက်တာပေါ့ဗျာဟိုဟိုကျွန်တော်တို့နိုင်ငံပဲအဓိကသူကဟိုအများဆုံးဝယ်တာအိန္ဒိယပေါ့ဝယ်တာတော့အိန္ဒိယနဲ့တရုတ်ဒါပေမဲ့အများဆုံးဝယ်တာအိန္ဒိယပါအဲ့ဒါသူတို့ကြတော့အိန္ဒိယတို့တရုတ်တို့ကြတော့သူတို့နိုင်ငံမှာလည်းဟိုလူရည်လည်းညာစင်းရဲသားတွေပါလေလေဒါပါလို့ဆိုတော့နိုင်ငံဘလောက်ပဲတိုးတက်တယ်ဆိုတော့လူတိုင်းကပေါ့ဟောင်းနေစင်းရဲသားတွေများတယ်အဲ့တော့သူတို့ကဟိုပိုးတက်စီတက်ချင်းကိစ္စတွေပါလေများတယ်ဆိုတော့သူတို့ကတိတ်မစီစစ်ပါဘူးတရုတ်တို့အိန္ဒိယတို့ကကျွန်တော်တို့ဒီရောင်းနှမြဝယ်တာပဲဟဲ့လားဒါပေမဲ့တကယ်ဟိုကျန်းမာရေးဆောင်ရှားမှုကောင်းပြီးတော့ဟိုဖြစ်တဲ့နိုင်ငံတွေကြတော့ခွင့်ပြုပြီးနိုင်ငံတွေပေါ့ဒီဂျပန်တို့ကျူရောကကြတော့သူတို့ကကျွန်တော်တို့ဒီကခုနကပြောလို့ဒီမှာနှမ်းနဲ့ဆိုလို့ချင်းဂျပန်ကျွန်တော်တို့ဒီကဆက်တော့လို့ချင်းဒါပေမဲ့ပိုးသက်သေးတဲ့ချင်းကြီးပါတဲ့အတွက်သူတို့မဝယ်ရဲလို့မဝယ်ဘူးဟာလားခုနပဲဒီချင်းဆိုလဲဒီလိုပဲအော်ဈေးခွက်ရှိတယ်ဥရောပမှာဒါပေမဲ့ကျွန်တော်တို့ဒီမှာပိုးသက်သေးတဲ့ချင်းကြီးဟောဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတာညားနေတဲ့အတွက်မဝယ်ဘူးအဲ့လိုပေါ့ဟာလားအခုအိန္ဒိယမဝယ်တဲ့ကိစ္စကပိုးသက်သေးတဲ့ချင်းကြောင့်မဟုတ်ပါဘူးသူတို့ရဲ့မူဝါဒအပြောင်းလဲကြောင်းပါ
အစိုးရတာဝန်ရှိသူတွေကဥဆောင်ပြီးပဲစားပွဲတော်စက်သားစားပွဲတော်စသဖြင့်ပွဲတော်တွေကျင်းပတာဟာဥပဒေချိုးဖောက်တဲ့လုပ်ရမဟုတ်ပေမဲ့အာဏာပိုင်တွေအနေနဲ့ကွန်ပစ္စည်းတစ်ခုခုအယောင်မြင့်လာရေးအတွက်ပရိုမိုးရှင်းလုပ်ပေးသလိုမဖြစ်စေဖို့သတိချသင့်တယ်လို့သူကပြောပါတယ
်ဒီ FDA ရောလို့အဖွဲ့တွေကျွန်တော်တို့စားသုံးသူကာကွယ်ရေးအဖွဲ့တွေလည်းအရက်ဖက်ပဲဒီအစိုးရအဖွဲ့တွေဒီကွန်ပစ္စည်းတစ်ခုခုကျွန်တော်တို့ကဒါကြော်ညာကြော်ညာခွင့်မရှိပါဘူးဒါက edit ပေါ့ not in လို့ချင်းဝေးအရာအဲ့တော့ဒါကနိုင်ငံတကာမှာရှိတဲ့စားသုံးသူကာကွယ်ရေးအဖွဲ့အစည်းတွေပေါ့နော်ဒီအထူးသဖြင့်တော့ဟိုကျွန်တော်တို့နိုင်ငံမှာတော့စားသုံးသူရေးအဥတီဌာနကရှိတာတခြားနိုင်ငံတော်တော်များများမှာကျွန်တော်တို့လိုတပ်ပါတီတွေပဲရှိတာပေါ့နော်အဲ့တော့ဒီလုပ်ငန်းချင်းတွေနဲ့ကျွန်တော်တို့ကကုမ္ပဏီစီးကြောင်ရတဲ့အလုပ်ကိုကျွန်တော်တို့လုပ်ခွင့်မရှိဘူးတင်းတင်းကျပ်နေရတယ်ပေါ့ဗျာအဲ့တော့ကြောင်ရတဲ့အလုပ်ပရိုမိုးရှင်းအလုပ်ကကျွန်တော်တို့အလုပ်မဟုတ်ဘူးသူတို့လုပ်ငန်းချင်းတွေသူတို့ဘာသာသူတို့လုပ်တဲ့အလုပ်ဒါတော့ကျွန်တော်တို့ကသူတို့ကိုသိမ်းမိရတယ် control လုပ်ပေးရတယ်သူတို့ဒီကြောင်ရပြီးပါဒီလိမ့်လေကြောင်ရတာပြီးသာသုံးလူလက်ရကြောင်ရတာပြီးလောက်လာလို့ရှိရင်ကျွန်တော်တို့လို့အတင်းနေတာဒါဟိုကန့်ကွက်တာတို့တရားဆွဲတာတို့ဒါဒါမျိုးတွေလောက်ရတဲ့သဘောရှိပါမယ်ခင်ဗျာ
ပဲဆိုင်တောင်သူတွေရောပဲကုံတွေတွေပါရေရှည်အကျိုးဖြစ်ထွန်းစေမဲ့ပိုးတက်စေအလွန်အကျွံသုံးဆွဲမှုရော့ကြရေးပညာပေးလုပ်ငန်းလိုလူလူအသိပညာပေးလုပ်ငန်းတွေကိုအစိုးရအနေနဲ့ဦးဆောင်လုပ်ကိုင်ပေးဖို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းအနေနဲ့တိုက်တွန်းကြောင်းအသင်းရဲ့ဥက္ကဋ္ဌဦးဘဥက္ခိုင်ကပြောပါတယ
်ကျွန်တော်တို့အကြံပေးချင်တာဒီလိုပါခုနပြောသလိုဟုတ်ကျွန်တော်တို့ဖြည့်စေချင်တာကရေရှည်ဒီပဲကုံတွေတွေရေရှည်အကျိုးစီးပွားကိုကြည့်ပြီးတော့ခုနပဲတွေကိုပိုးတက်စေတတ်ခြင်းတွေရော့ပါလာအောင်ပိုးတက်စေတတ်ခြင်းတွေလာကမ္မထားတဲ့ပမာဏနဲ့မပိုအောင်ကျွန်တော်တို့ကဒီစိုက်ပျိုးနည်းတွေတူလောင်နည်းတွေကိုပြင်ညာပေးနေကြတယ်ပေါ့နော်ဒီလိုပွဲစားပွဲတော့လုပ်မယ်အခြားနောက်တစ်ခုကစားသုံးသူကာကွယ်ရေးလို့အမိခံတာရကျွန်တော်တို့လိုအတင်းဖွဲ့ရက်ဖက်အတင်းဖွဲ့ပဲဖြစ်ဖြစ်စိုးရခိုက်ကြပဲဖြစ်ဖြစ်ခုနကလို ethic အရာဒီပစ္စည်းတွေခုနကရောင်းမြင့်နေတဲ့ကိစ္စတွေကြော်ညာတဲ့ကိစ္စတွေကဒါကမလုပ်ရပါဘူးဒါနိုင်ငံတကာမှာကျွန်တော်တို့ဒါ ethic ရှိပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ကဒါကိုကန့်ကွက်တာပါဟုတ်လားနောက်တစ်ခုကကျွန်တော်တို့ကဒါပဲကုန်နေပြီအလားခုနပြောတဲ့ပဲဆိုင်တောင်သူတွေကိုနစ်နာစီခြင်းနဲ့နစ်နာပါစီလို့ဆိုတဲ့ရည်ရချက်နဲ့လည်းမဟုတ်ဘူးရှင်းရှင်းမှကျွန်တော်တို့ပဲမှမဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံမှာကပိုးသက်စီနဲ့ပတ်သက်လို့အန္တရာယ်ကတော်တော်ကြီးကြီးမားမားဖြစ်တယ်ပေါ့နော်ကင်ဆာရောဂါရှင်ပွားနှုန်းတွေလည်းမြင့်တက်နေတယ်ခလာပိုးသက်စီကအခုကဘယ်လိုလဲဆိုတော့ဒီပဲတွေမှာလည်းငထက်ကွန်းသုံးလို့လို့ဖြစ်နေတယ်ဆာတိုက်တွေကမလိုဘဲနဲ့ခလာပိုးကြောက်ပြီးချမ်းကြိုချမ်းထားတာတွေနောက်ပြီးတော့တခါတူလောင်တဲ့အခါမှာပဲဤဒီကြားထဲမှာတာလဘတ်တင်နဲ့အုပ်ပြီးတော့အင်မတန်ပြင်းတဲ့ဒီပိုးသက်ဈေးပြားတွေပေါ့နော်အဲ့ဒါတွေတုံးတာတွေပေါ့နော
်မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဟာစားတောက်ကုန်တွေကတဆင့်လူထုကြမ်းမာရေးကိုထိခိုက်စေမဲ့စိုးစေးတွေအလွန်ကျွံသုံးဆွဲတာနဲ့တခြားဓာတုစေဝါပါဝင်မှုရှိနေတာတွေကိုစုံစမ်းဖော်ထုတ်ပြီးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ NGO အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးလိုက်သားပါရှင
်။ဝါရှင်တန်
ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကန်စားတော့ရက်တည်နေအောင်လို့ကြေးရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ခြေတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ viewer ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ viewer မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-9-9-9-4ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်သတို့ရှင်တွေကိုကြည့်စုပါရခင်ဗျာ
။မနေ့ဖြန်အင်္ဂါနေ့ည9:00တဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခရတော်သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ2008ခုနစ်ဆန်ပိုင်းက2018နစ်ဆန်ဘိုင်းကစပြီးတော့ Facebook ကိုအပြောင်းအလဲတွေလုပ်ဖို့ပြင်ဆင်နေတာမှာလက်ရှိမှာတော့နိုင်ငံ6နိုင်ငံမှာအဲ့ဒီအပြောင်းအလဲတွေကိုစတင်ဆက်သက်နေပါတယ်။ဆက်သက်နေတဲ့အပြောင်းအလဲတွေကြောင့်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုတိတိတိမတ် broker တွေပြောသည်များအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွင်နဲ့အတူတင်ဆက်ထားပါရရှင်။
ဘက်ကင်ပြူထွေးရေ Facebook ကတော့အပြောင်းလဲတွေလုပ်ဖို့ဆန်းသက်နေပြီနော်အထူးသဖြင့်ကတော့သုံးဆွဲသူတွေ Facebook ကိုဖွင့်လိုက်တာနဲ့စမြင်ရတဲ့ News Feed ကို2018ခုနှစ်မှာအပြောင်းလဲတွေလုပ်ဖို့ပြင်နေတာဗျ Facebook ကုမ္ပဏီတာဝန်ရှိသူတွေရဲ့အပြောအရကတော့လူတွေအနေနဲ့ဘာမှန်းတိတိကျကျမသိပဲတွေ့မြင်နေရတာတွေထက်ဆွေးနွေးမှုတွေပိုဖြစ်လာစေမဲ့ Post မျိုးတွေကိုပိုဦးစားပေးမယ်လို့ဆိုတာပဲဗ
ျပြီးခဲ့တဲ့နှစ်အတွင်း Facebook ကိုအသုံးပြုပြီးတော့သတင်းမားတွေလှုပ်ကြံသတင်းတွေဖျက်ချီတဲ့ကိစ္စအတော်လေးဆူဆူဝါးဝါဖြစ်ခဲ့ပြီးတဲ့နောက်လူမှုဖွဲ့စည်းပေါ်ဆိုရှယ်မီဒီယာရဲ့အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေကိုဝေဖန်တာတွေလည်းရှိလာတဲ့အတွက် Facebook ကအခုလိုအပြောင်းလဲလုပ်ဖို့ကြိုးစားလာတာပဲရှင
့်ဟုတ်ပါတယ် Facebook ကိုတည်ထောင်သူ Mark Zuckerberg ကိုယ်တိုင်က Facebook ပေါ်မှာ Post ထုတ်တင်ပြီးပြောထားပါသေးတယ်ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေဟာသုံးဆွဲရတာပြောဖို့ကောင်းအောင်မကလူတွေရဲ့တာယာဝါပြောရေးကောင်းမွန်စေဖို့အတွက်လည်းတာဝန်ရှိတယ်လို့ကျွန်တော်တို့ခန်းစားရပါတယ်ဆိုပြီးရေးထားတာပဲ
Facebook ကုမ္ပဏီရဲ့ News Feed ဌာနအကြီးအကဲ Adam Mosseri က blog post တစ်ခုမှာရေးထားတာလည်းရှိပါသေးတယ်ဘယ် post တွေဟာမိတ်ဆွေတငယ်ချင်းတွေနဲ့အပြန်အလှန်ပြောဆိုခြင်းပွဲရှိတာကိုကျွန်တော်တို့ခံမှန်းပါမယ်အဲ့ဒီလို post တွေကိုထိတ်ဆုံးမှပုံမြင်ရအောင်လုပ်ပေးပါမယ်လို့ဆိုရဲရှင
်အပြန်အလှန်မှတ်ချက်ပေးဆွေးနွေးကြတဲ့ post မျိုးတွေကိုပြန်မျှဝေခြင်းပွဲရှိတာနဲ့တုံ့ပြန်ခြင်းပွဲရှိတဲ့ post မျိုးတွေအကြံဉာဏ်တောင်းတဲ့တငယ်ချင်းတယောက်ရဲ့ post ပဲဖြစ်ဖြစ်ခရီးထွက်ဖို့အကြံတောင်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဆွေးနွေးပြောဆိုတာတွေအများကြီးဖြစ်နေတဲ့သတင်းဆောင်ပါသို့မဟုတ် video ပဲဖြစ်ဖြစ်အဲ့ဒါမျိုးကိုပို့ပြီးဦးစားပေးသွားပါမယ်တဲ့
အတိတ်ပဲကတော့ရှင်ဒီ Facebook ပေါ်မှာသတင်းဌာနတွေကတင်နေတဲ့သတင်းတွေ video တွေထက်မိတ်ဆွေတငယ်ချင်းတွေကြားမှာဆက်သွယ်ပြောဆိုဖလှယ်တာတွေကိုပို့ဦးစားပေးပြီးတော့တင်ပေးမယ်ဆိုတဲ့သဘောပါပဲရလကတော့သတင်းဌာနတွေရဲ့သတင်းတွေကိုအတွေ့ရနည်းလာပွဲရှိပါတယ
်။မိသားစုမိတ်ဆွေတငယ်ချင်းတွေကိုဦးစားပေးပြီးတော့အပြောင်းလဲလုပ်ဖို့ Facebook ကကြိုးစားတာဒါပထမဆုံးတော့မဟုတ်ပါဘူး။2016ခုနှစ်တုန်းကလည်းတချိန်လုပ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းထုတ်ဝေသူတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကဖွင့်ထားတဲ့ Facebook စာမျက်နှာတွေမှာမျှဝေတာတဲ့ကိုသိတဲ့လူတွေကတင်တဲ့ post တွေကိုဦးစားပေးပြီးဖော်ပြမယ်လို့ Facebook ကကြေညာခဲ့တာပါ။2015ခုနှစ်တုန်းကလည်းအလားတူလုပ်ခဲ့ဥပါသေးတယ်။
အဲ့ဒီပြောင်းလဲတွေမှာအထင်သာသွားတာကတော့သတင်းဌာနတွေပါပဲသတင်းဌာနတွေရဲ့ website တွေကို Facebook ကနေတဆင့်ရောက်တဲ့အရေးအတွက်ဟာတိတိသားသားကြသွားခဲ့တယ်လို့သတင်းဌာနတွေကပြောကြပါတယ
်အခုနောက်ဆုံးအပြောင်းလဲကတော့လက်ရှိမှာနိုင်ငံ6ခုမှာစံသက်လှုပ်ဆောင်နေပါတယ်ဒါပေမဲ့ Facebook ကသူတို့ဖတာစံသက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကသုံးဆွဲသူတွေကိုကြိုတင်ပြီးတရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိပါဘူးအဲ့ဒီနိုင်ငံတွေကတော့ Slovakia, Sri Lanka, Cambodia, Bolivia,ဂွတ်တီမာလာနဲ့ဆာဗီးယားနိုင်ငံတွေပ
ါစမ်းသပ်နေတဲ့ပုံကတော့ဒီလက်ရှိလူတွေနေစဉ်မြင်တွေ့သုံးဆွဲနေတဲ့ News Feed ကနေတကယ့်သတင်းဌာနအစစ်မှန်တွေရဲ့သတင်းတွေကိုဖယ်ထုတ်လိုက်ပြီး Explore ဆိုတဲ့စာမျက်နှာသစ်တစ်ခုထပ်ဖွင့်ပြီးတော့အဲ့ဒီထဲမှာသွားထည့်ထားတာပါဆိုတော့ဒီနိုင်ငံ6နိုင်ငံကတော့ Facebook ရဲ့အစမ်းသပ်ခံနိုင်ငံတွေဖြစ်သွားတော့တာပါပဲ
လက်ရှိစမ်းသပ်ဆက်ကာလမှာကိုပဲအနှုတ်လက္ခဏာဆောင်အကျိုးဆက်တွေရှိနေတာကိုဒီကနေ့ရပိုင်းတွေမှာပဲ New York Times သတင်းဌာနနဲ့တခြားသတင်းဌာနတွေမှာရေးသားဖော်ပြကြပါတယ်။အဓိကအကျိုးဆက်ကတော့အစောပိုင်းကပြောခဲ့သလိုပါပဲ သတင်းဌာနတို့ရဲ့ website တွေကို Facebook ကနေတစင်ဝင်ကြည့်တဲ့အခြေအတွေ့တိတိတသားကိုကြားသွားတာပါ။ဘိုလီးဗီးယားကသတင်းဌာနကြီးတစ်ခုဆိုရင်သူတို့ website ကိုဝင်ကြည့်တာ20ရာခိုင်နှုန်းအထိတောင်မှကြားသွားတယ်တဲ့
။အဲ့ဒါအပြင်အတော်လေးစိုးရိမ်ကြီးပြောလာနေကြတာကတော့တကယ့်သတင်းဌာနတွေရဲ့သတင်းတွေကိုလူတွေကမတွေ့တော့တာကြောင့်အဲ့ဒီနေရာမှာလှုပ်ကြံသတင်းတွေသတင်းမားတွေကပိုးပြီးတော့နေရာယူလာတယ်ဆိုတာပါ။ဆလိုဗာကီးယားမှာဖြစ်သွားတာဆိုရင်အတော့ကိုထင်ရှားတာပဲလीနော်
။ဟုတ်တယ်ဗျ Facebook ကလုလိုက်တဲ့အပြောင်းလဲတွေကြောင့်ဆလိုဗာကီးယားမှာသတင်းမားတစ်ခုပြန့်သွားတဲ့ဖြစ်ရပ်ကို New York Times သတင်းစာမှာရေးထားတာပါ။သူရဲ့ပိုက်ဆံအိတ်ပျောက်သွားတဲ့မွတ်စလင်တယောက်ကတွေ့လို့ပြန်လာပြီးတဲ့လူကိုဒီအကျန်းဖက်ဝါဒီတွေကြံစီနေတဲ့တိုက်ခိုက်မှုတစ်ခုအကြောင်းပြောပြပြီးတော့ပြန်ကျေးဇူးဆက်လိုက်တဲ့ဆိုပြီးရေးတင်ထားတာပါ။
အဲ့ဒီဇလန်းကို Facebook ပေါ်မှာအကြီးအကျယ်ပြန်ဖြန့်ကြတာကြောင့်ဆလိုဗာကီးယားရဲတပ်ဖွဲ့ကအဲ့ဒီဖြစ်ရပ်ဟာမဟုတ်ပါဘူးဆိုပြီးတော့ကိုငင်းတဲ့ကြေညာချက်ထုတ်ခဲ့ရပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ရဲ့သတိပေးထုတ်ပြန်ချက်ကကြတော့တရားဝင်ထုတ်ပြန်ချက်တစ်ခုဖြစ်နေတဲ့အတွက်အသုံးပြုသူတွေရဲ့ News Feed မှာသွားမပေါ်ပါဘူး။ဆိုတော့လူတွေကသတင်းတူကိုပဲတွေ့ပြီးတော့တာဝန်ရှိသူတွေရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့မတွေ့ဘူးဆိုတာမျိုးဖြစ်သွားတာပေါ့ရှင်။
ဒီနိုင်ငံ၆နိုင်ငံမှာလက်ရှိစံတက်နေတဲ့ Explore အစီအစဉ်ရဲ့ရည်မှန်းချက်တွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Facebook က blog မှာတင်တဲ့ post ခုမှာရှင်းပြခဲ့ပါတယ်။စံတက်ချက်ရဲ့ရည်ရွယ်ချက်ကတော့လူတွေအနေနဲ့ပုံကိုယ်ရေးအကြောင်းအရာတွေနဲ့အများပြည်သူအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုသိကြစီရှိစေချင်မလားဆိုတာနားလည်ဖို့ဖြစ်ပါတယ်လို့ဆိုထားပါတယ်။လက်ရှိစံတက်နေတဲ့နိုင်ငံတွေပြင်ဆက်ပြီးတိုးချဲ့ဖို့လည်းမရှိသေးဘူးလို့ Facebook News Feed ဌာနအကြီးအကဲ Adam Mosri ကရေးထားပါတယ်။
New York Times သတင်းစာရဲ့သတင်းဆောင်ပါးမှာရေးသားထားတာကတော့ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးသတင်းစာကမေးတဲ့မေးခွန်းတွေကို Facebook ကပြန်မဖြေခဲ့ပါဘူးတဲ့ Facebook ကုမ္ပဏီအနေနဲ့သတင်းအချက်အလက်အတွက်ကမ္ဘာလုံးဆိုင်ရာနေရာတစ်ခုအဖြစ် Facebook ရဲ့အခန်းကဏ္ဍကိုအလေးအနက်သဘောထားပါတယ်လို့ပဲ Mr. Mosri ကထုတ်ပြန်ချက်တစ်ခုမှာပြောခဲ့ပါတယ်တဲ့
News Feed မှာစံသက်နေတဲ့အပြောင်းလဲတွေကြောင့် Cambodia မှာလည်းရိုက်ခတ်မှုတွေရှိထားပါတယ် Facebook သုံးတဲ့ Cambodia နိုင်ငံသားတွေအနေနဲ့ယုံကြည်ရတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို Facebook ပေါ်မှာဘယ်နေရာတွားရှာရမယ်ဆိုတာမသိကြတော့ဘူးလို့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ The Phnom Penh Post သတင်းစာရဲ့ Editor Stuart White ကပြောတာကို New York Times စောင်းပါမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာတပ်တန်းရှိအုပ်ချုပ်နေသူလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံရေးအထိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေကိုဖိနှိပ်ဖြိုခွဲနေတာကြောင့် Facebook ဟာလူတွေအတွက်သတင်းရယူဖို့အဓိကနေရာတစ်ခုဖြစ်လာနေတာပါ။အခုတော့စက်တက်နေတဲ့အပြောင်းလဲကြောင့်သုံးဆွဲသူတွေအခက်တွေ့နေပုံပါပဲ
ဒီစက်တက်လှုပ်ဆောင်နေကြတွေဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ Facebook ကအခုထိမပြောသေးပါဘူးခင်ဗျာ
လောကရေးပြောသမျှအစီအစဉ်ကိုကိုကျော်ကျော်တင်နေမှာခင်ဖြူသူတို့တင်ပြသွားတာပါခုတော့တတန်ယောင်သတင်းလောအစီအစဉ်ရဲ့အလဲပါမာရီတန်နာကျော်ကစူးစီးတင်ပြထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတို့တက်တဲ့အောင်သတင်းလာမှာတော့အိုင်ယာလန်ကအနာမည်ကြီး The Cranberries Rock Guitar အဖွဲ့ရဲ့ပင်နိုင်ဆိုရှင်အတိုင်ငယ်ငယ်နဲ့ဆုံးမသွားခဲ့ပါပြီပြီးတော့ဆီးရီးယားနိုင်ငံကရုပ်ရှင်ဒါရိုက်တာဘာကြောင့်များအော်စကာဆုရခြင်းရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတဲ့ကိုပြောပြပေးသွားပါမယ်အိုင်ယာလန်နိုင်ငံကနာမည်ကျော် rock guitar အဖွဲ့တစ်ဖွဲ့ဖြစ်တဲ့ The Cranberries အဖွဲ့ရဲ့ပင်နိုင်ဆိုရှင် Dolores O'Riordan ဟာအသက်46နှစ်နဲ့ဇန်နဝါရီလ15ရက်နေ့တနင်္လာနေ့ကပဲရုတ်တရက်ဆုံးပါသွားခဲ့ပါတယ်။သူအတန်သွင်းဖို့လန်ဒန်ကိုရောက်နေတော့အခုလိုမျိုးရုတ်တရက်ကွယ်လွန်သွားတာလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ Indie guitar တန်စင်တွေရဲ့တချင်းဆိုတဲ့ Dolores O'Riordan ရဲ့ထူးခြားတဲ့ Irish guitar တန်စင်တေးလိုက်တီးဆိုပုံတွေနဲ့ပေါင်းပြီးတော့The Cranberries အဖွဲ့ဟာ1990ပြည့်လွန်နှစ်တွေမှာအထူးနာမည်ရအောင်မြင်ခဲ့တာပါ။သူတို့တချင်းတွေက Linger တို့ Zombie တို့လိုတချင်းတွေကမြန်မာနိုင်ငံအထိပါပြန့်နှံ့ကျော်ကြားတာဖြစ်ပါတယ်။အဲဒီဆယ်စုနှစ်တုန်းကဆိုရင် The Cranberries အဖွဲ့ကအောင်မြင်မှုအရာဆုံး Rock Guitar အဖွဲ့လို့တောင်မှပြောနိုင်ပြီးတော့တက်ပြားချက်ရေးတန်း40ကျော်ရောင်းချရတယ်လို့သူတို့ရဲ့ website မှာဖော်ပြထားပါတယ်။အခုတော့ Dolores O'Riordan ကအတန်သွင်းဖို့လန်ဒန်ကိုခဏလေးရောက်နေတော့မှအဆုံးမသွားရတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူ Lindsay Holmes ကကြေညာချက်မှာပြောထားပြီးတော့သူဘာကြောင့်တည်ဆုံးရလဲဆိုတာတော့ပြောမထားပါဘူး
ဒါပေမဲ့နောက်ပိုင်းနိုင်ငံတကာသတင်း website တွေကတင်တဲ့သတင်းတွေမှာတော့သူ့ရဲ့တည်ဆုံသွားရမှုမှာမတင်ကဝယ်တစုံတရာမတွေ့ရဘူးလို့ရေးထားပါတယ်။ The Cranberry စဖွဲကတော့သူတို့ရဲ့တငယ်ချင်းဖြစ်သူ Dolores O'Riordan ဆုံးပါသွားတဲ့အတွက်ကြောင့်မလို့အထူးကိုဝမ်းနည်းကြွယ်ခဲ့မိပါတယ်။ဂီတပါရမီအမတန်ရင့်တန်တဲ့သူ့ရဲ့ဘဝဒစိတ်တစ်ပိုင်းဖြစ်နေသူတို့ပါဝင်ခွင့်ရတဲ့အတွက်လည်းအထူးဂုဏ်ယူဝမ်းသာမိပါတယ်လို့ရေးထားပါတယ်။Dolores O'Riordan ဟာအသက်12နှစ်ထဲကကိုရိုင်းတချင်းတွေကိုဆက်ဆိုသူဖြစ်ပြီးတော့ဆယ်ကျော်တဲ့အရွယ်တည်းကဒီ The Cranberries အဖွဲ့မှာအမျိုးသမီးအဆိုရှင်ဖြစ်နေဝင်ရောက်ပြီးတော့ပြုစုခဲ့သူဖြစ်ပါတယ်။အခုသူဆုံးပါသွားရတဲ့တဲ့ရင်ဆိုကြောင့်မိသားစုတွေအထူးဝမ်းနဲ့ကြေကွဲနေကြပြီးတော့ပြည်သက်တွေအနေနဲ့သူတို့ရဲ့ကိုရီးကိုရာလွတ်လပ်ခွင့်ကိုလေးစားပေးဖို့ပြောရေးဆိုခွင့်ရှိတဲ့ Lindsay Holmes ကအွန်လိုင်းပေါ်ကကြေညာချက်မှာမိသားစုကိုစားတန်ကြားထားပါတယ်ဖြစ်ပေါ်နေတဲ့အစီရီးယားနိုင်ငံမှာလူမှုအားထားရဆောင်ပရာဟိတာကိုညီကယ်ဆယ်ရေးအသင်းအကြောင်းရုပ်ရှင်ရိုက်ကူထားတဲ့ဒါရိုက်တာကဒီရုပ်ရှင်သာအော်စကာဆုအတွက်တစ်ကြွရွေးချယ်ခံထားရတဲ့စီးရီးယားမှာပါရင်စီးရီးယားမှာလူမှုခံစားနေရတဲ့အခြေအနေတွေကိုလူများပို့ပြီးတော့သတိပြုမိကြမှာဖြစ်လို့အဲ့လိုဖြစ်အောင်လို့အော်စကာတစ်ကြွစီးရီးယားမှာပါခြင်းမယ်လို့ပြောသွားပါတယ်။2018ခုနှစ်ကဖြန့်ချိလိုက်တဲ့ဒိမန်နိုင်ငံထုတ်မှတ်တမ်းရုပ်ရှင် Last Man in Aleppo အလက်ပိုမြို့မှာနောက်ဆုံးကျန်တဲ့သူဆိုတဲ့ရုပ်ရှင်ကစီးရီးယားနိုင်ငံမှာ white helmet အခမအုတ်ထုတ်ဖြူများလို့လူတီများတဲ့ကုညီကယ်ဆယ်ရေးပရာဟိတလုပ်သားတွေနေ့စဉ်ကြုံနေရတဲ့အခက်အခဲတွေကိုရိုက်ပြထားပါတယ်။ဒီရုပ်ရှင်ကားကအကောင်းဆုံးမှတ်တမ်းရုပ်ရှင် Oscar ဆုအတွက်ပထမရွေးချယ်ခံရတဲ့ရုပ်ရှင်15ကားထဲမှာတစ်ခုပါဝင်ဖြစ်ပါတယ
်
။လူများရဲ့အသက်ကိုကယ်တင်ဖို့တစ်ခါတလေမှကိုယ့်ရဲ့အသက်ကိုစွန့်ပြီးတော့တောင်မှဒီကယ်ဆယ်ရေးလုပ်သားတွေဘလောက်ကြီးမားတဲ့အန္တရာယ်တွေတဲကနေလုံခြုံနေရလဲဆိုတာရုပ်ရှင်ဒါရိုက်တာ Forest Fayette က Writer သတင်းဌာနကိုပြောပါရယ်အဖွဲ့ကို Syria Civil Defense လို့တရားဝင်ခေါ်ဆိုခဲ့ပြီးမြင်သူတို့ဆောင်တဲ့အခွန်မှာအုတ်ထုတ်ဖြူတွေကြောင့်လူများက White Helmet လို့ခေါ်ကြပြီးတော့ Syria နိုင်ငံရဲ့တဘုံတွေထိန်းချုပ်ရာနယ်မြေတွေမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြတာပါဘုံကျဲခံရတဲ့ဒေသတွေကရက်သားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးပြီးတော့အပြိုပြက်ပုံအောက်တွေကနေကယ်ထုတ်တာဒီလိုနေရည်နဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုသူတို့လုပ်ကြရပါတယ်ဒီရုပ်ရှင်က Sundance ရုပ်ရှင်ပွဲတော်မှာတော့Grand Jury Documentary ဆုရထားပြီးဖြစ်ပါလိမ့်ရှင
် Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity, yeah.
ဒီတက်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
တပန်ယောင်တဲ့လောအပတ်စဉ်ကနာကုန်မအေးတနာကြောတင်ဆက်သွားတာပါ။ခုတော့သူယုံကြည်ရအစီအစဉ်အလဲပါ။ American တပ်မတော်စစ်သူနာပြူတပ်ခွဲကတပ်တက်ကြီး El Kunbu ကယုံကြည်ရကိုနာဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်မယုံကြည်တဲ့အရာကတော့ပညာရေးပဲဖြစ်ပါတယ်။ဒီကမ္ဘာလောကမှာကျွန်မတို့ယုံကြည်မျက်နှာတံပိုးထားတဲ့အရာတွေအများကြီးရှိပါတယ်။ဥပမာပြောရရင်ချွေငွေ၊ဥစ္စာ၊မိတ်ဆွေ၊ခင်မွန်းကောင်းတဲ့မိသားစုတွေပဲဖြစ်ပါတယ်။လူသားတွေရဲ့ဇလိစီရိုက်ကွဲပြားသလိုမိမိတံပိုးထားတဲ့အရာတွေဟာလည်းအင်မတန်မှကွဲပြားပါတယ်။ဒီအရာတွေအလုံးဟာလည်းမတည်မြဲပါဘူး။တနေ့မှပျောက်ပြဲသွားမှာပါ။ဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ချင်းဆိုတာဂုံပကာသနာတစ်ခုအတွက်ပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့ဆုံးဖြတ်ရွေးချယ်မှုတွေကိုပြုလုပ်နိုင်စေပါတယ်ဒါရင်မကသေးပါဘူးအသက်ကြီးလာပြီးတနေ့ဘဝတက်တာကိုပြန်လည်သုံးသပ်တဲ့အခါနောင်တရတဲ့နေ့ရက်တွေမြင့်ရကြရတဲ့နေ့ရက်တွေနေပါမှာတေချာပေါက်ပါကျမရဲ့အတွေ့အကြုံတစ်ခုကိုဒီနေ့နားဆင်နေတဲ့ပရိသတ်တွေနဲ့ဝေမျှချင်ပါတယ်ကျမအမေရိကကိုအကြောင်းတက်ဖို့2009ခုနှစ်မှာရောက်ရှိခဲ့ပါတယ်။ကျမရဲ့မိဘတွေငငယ်တုန်းကသင်ကြားပေးခဲ့တဲ့အတိုင်းကျမပညာကိုအင်တာမမြင်လို့ပါတယ်။အမေရိကမလာခင်အမေရိကန်စင်တာမှာအင်္ဂလိပ်စာတွေကိုတက်နေလောက်တင်ယူပြီးဒီမှာကျောင်းတက်နိုင်ဖို့ပြင်ဆင်ခဲ့ပါတယ်။ ဒီနိုင်ငံမှာကြီးခဲ့တာမဟုတ်တဲ့အတွက်ကြောင့်အမှတ်မချင်ပဲကျောင်းသက်ဆင်မှာအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကပညာရေးနဲ့ဗမာပြည်ပညာရေးဟာအင်တာမကွာခြားပါတယ်။ဗမာပြည်မှာကျောင်းသက်တုန်းကစာရီကိုအလွတ်ကျက်ပြီးဆံပွဲမှာမမီးလောက်ချရပြီးဖြေရပါတယ်။အမေရိကကကျောင်းမှာဆိုလို့ရှိရင်အလွတ်ကျက်ရုံနဲ့ဆံပွဲမအောင်နိုင်ပါဘူး။စာရီကိုတရားပေါက်နားလည်မှဆံပွဲပြီးဆိုအောင်မြင်နိုင်မှာဖြစ်ပါတယ်။ကျမဒီမှာကြောင်းစားတဲ့တုန်းကဆရာဆရာမတွေပြောတာမြန်လုံးလို့နားလည်အောင်အရင်စ조사ရပါတယ်။တကယ်ချင်းတွေအပြင်မှာပြောပါနေချိန်မှာကျမကအချင်းပိုယူပြီးစာတွေကိုလေ့လာပါတယ်။အမေရိကကိုရောက်စဆိုတော့ဒီကယဉ်ကျေးမှုတွေကိုနားလည်အောင်လဲ조사လိုက်နိုင်ရပါတယ်။တချိန်ထဲမှာပဲအင်ကိုလည်းအလွန်သတိရပါတယ်။အဲ့ဒီလိုနဲ့2008ခုနှစ်နှစ်ဆန်းပိုင်းမှာကျမကြောင်းထွက်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာကျမတနပြုအကူအညီနဲ့တနစ်ကျော်အလုပ်လုပ်ကင်ခဲ့ပါတယ်။ဒီမှာကိုချရောက်ပေါ်ကိုရကြည်နိုင်ဖို့အင်တာမစ조사ရပါတယ်။ကျောင်းတက်စရိတ်တွေကလည်းအလွန်ဈေးကြီးပါတယ်။နောက်ထပ်တနစ်ကျော်ကြမှာကျမအမေရိကစစ်တပ်ထဲကိုဝင်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။အခုဆိုရင်စုစုပေါင်း9နီးပါးရှိပါပြီ။2016ခုနှစ်လယ်လောက်မှာကျမအစိုးရစိုက်ပင်နဲ့ဒူနာပြူကျောင်းကိုပြန်လည်တက်ရောက်နိုင်ခဲ့ပါတယ်။အခုကျောင်းပြီးဖို့လမ်းတစ်ဝက်ကိုရောက်နေပါပြီ။ကျမဘယ်နေရာရောက်ရောက်ကြောင်းတက်ခြင်းနဲ့စိတ်ကြောင်းပြီးခြင်းနဲ့စိတ်ပညာသက်ဖြစ်ခြင်းနဲ့စိတ်ဘယ်တော့မှပျောက်ကွယ်မသွားပါဘူးစိတ်လည်းမလျှော့ခဲ့ပါဘူးအကြောင်းအမျိုးမျိုးကြောင့်အခက်အခဲအမျိုးမျိုးတွေကြုံတွေ့ခဲ့ရပေမဲ့ဘယ်တော့မှစိတ်မလျှော့ခဲ့ပါဘူးပညာသက်ဖြစ်ရင်မိသားစုကိုကူညီနိုင်မယ်ကိုယ့်ရဲ့မိဆွေအတိုင်းအဝိုင်းဘီရုအကျိုးတွေကိုမြောက်များစွာထမ်းဆောင်နိုင်မယ်ဆိုတာကျမလုံးဝယုံကြည်ပြီးသားပါဒီနေ့နားဆင်နေတဲ့မိဘတွေကိုအားပေးချင်ပါတယ်သားသမီးတွေကိုပညာတတ်ကြီးတွေဖြစ်အောင်စိတ်မလျှော့ပဲလေ့ကျင့်ပြောထောင်ပေးပါလူငယ်တွေကိုလည်းအားပေးချင်ပါတယ်ပြည်ရင်းပြည်ပဘယ်နေရာမှာနေနေဘယ်နေရာမှာရောက်ရောက်မိမိစိတ်ဝင်စားတဲ့ပညာတစ်ခုကိုရအောင်သင်ယူပါအဲ့ဒီပညာကိုကျွမ်းကျင်အောင်လေ့လာပါစိတ်ဓာတ်မကျပါနဲ့ဒီနေ့မှာစူးစမ်းရုံးကန်ရကျွတ်နတ်မှာပါဒီနေ့မှာမိဘမိတ်ဆွေညီကိုမောင်နှမတွေဂုဏ်ယူနိုင်တဲ့သူတယောက်ဖြစ်လာမှာပါလို့တိုက်တွန်းချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူအစီအစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းနိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့တရင်အချင်းချုပ်ကမတင်ငင်ထိုက်ကပြောပြပေးပါအောင်
အမေရိကန်စွန့်ရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရှမ်းသာထရတာဒီကနေ့တင်းနှလာနေမှာ3ရက်ရှိလာပါပြီ။အစိုးရအသုံးစရိတ်နဲ့လွင့်မှုကြီးချက်ရေးမူဝါဒတွေအပေါ်လွတ်တော်အမတ်တွေကြားအငင်းခုန်ကြမှာပဲမတိုးတာမဆုတ်တာအခြေအနေကိုအဆုံးသတ်မလားဆိုတဲ့အပေါ်ဒီကနေ့တင်းနှလာနေနေ့လယ်မှာအထက်လွှတ်တော်မှမဲခွဲကြမှာဖြစ်ပါတယ်။အစိုးရကိုဖေဖော်ဝါရီလ10ရက်နေ့အထိရန်ပုံငွေပေးရေးမဲခွဲမှာပါဒါပေမဲ့လို့လဲတရားမဝင်ဝင်ရောက်လာတဲ့လူငယ်၈သိန်းလောက်ကိုဌာနေပြန်ပို့ရေးကနေကာကွယ်ပေးရေးကတော့မပြေလည်သေးပါဘူးရှင်။ Israel နိုင်ငံဆိုင်ရာ American တန်ရုံးကို2019ခုနှစ်နှစ်ကုန်ပိုင်းမှာ Jerusalem ကိုရွှေ့မယ်လို့ American ဒုတိယသမ္မတ Mike Pence ကဒီကနေ့ပြောဆိုလိုက်ပါတယ်။ရှင်းလာမဲ့သတင်းပတ်တွေအတွင်း American အစိုးရအနေနဲ့ Jerusalem မှာ American တန်ရုံးဖွင့်လျက်အစီအစဉ်ကိုပြင်ဆင်မှာဖြစ်ပြီးနောက်နှစ်ကုန်ပိုင်းမှာ American တန်ရုံးကိုဖွင့်လှစ်မယ်လို့ဒုသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေကဒီကနေ့တင်းနှလာနေမှာလက်နက်ကြီးတွေနဲ့ပစ်ခတ်ပါတယ်။ဆီးရီးယားနိုင်ငံအက်ဖရင်ဒေတာကကတ်ပြည်သူစစ်တွေအပေါ်စစ်ဆင်ရေးကအချိန်တိုအတွင်းပြီးမယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုနေကြအချိန်မှာပဲဖိပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ပရိပခရီချောင်းဘင်္ဂလားဒေ့ရှ်နိုင်ငံတွဲကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေနေ့ရက်ပြန်ပို့မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပါတယ်ရှင်။
တတင်းချင်းချုပ်ကိုမတင်ငထိုက်ကကြီးညာပြခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ် VOA American အတန်မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီလိုင်းတိုမီတာ32 kHz 933လိုင်းတိုမီတာ40 kHz 980လိုင်းတိုမီတာ48 kHz 6350နဲ့လိုင်းလမ်းပြ190 kHz 1905ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.